မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့ကိုဗစ် -19 သေဆုံးမှုအခြေအနေဟာနောက်သတင်းပတ်တွေအထိစိုးရိမ်ပွေရအခြေအနေမှာဆက်ရှိနေအောင်မယ်လို့ကူးစက်ရောဂါအထူးကပညာရှင်တချို့ကသုံးသပ်ပါတယ်ဒီအပိုင်းနဲ့မြန်မာနိုင်ငံမှာကိုဗစ်ကြောင့်သေဆုံးသူနေ့စဉ်ဆိုသလိုရာနဲ့ချီရှိလာပြီးနောက်အခုလိုသုံးသပ်ချက်တွေထွက်ပေါ်လာတော့ဗာဒီအကြောင်းကိုတင်ပြချင်ပါတယ်ခင်ဗျာကိုဗစ်တတိယလှိုင်းကြုံနေရတဲ့မြန်မာနိုင်ငံမှာဇူလိုင်16ရက်တောက်ကြတရက်တည်းကိုကြည့်ရင်ကိုဗစ် -19 ခံရသူ6200နီးပါးနဲ့ကိုဗစ်ကြောင့်သေဆုံးသူ190ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကစာရင်းထုတ်ပြန်ထားပေမဲ့လက်တွေ့မှာသေဆုံးသူ3ဆလောက်ပိုများနေတယ်လို့တောက်ကြနေကသူမရဲ့ဖခင်ကိုကြည်စုတုတ်တံမှာမိသူကြိုခဲ့သူမန်နေဂျီကပြောပါဗျ600
ဆိုအဲ့ဒါဖြစ်နိုင်လောက်တယ်လို့ဘာဖြစ်လို့လဲဆိုတော့ရန်ကုန်မှာဒီလိုနာမည်ကြီးတဲ့နိုင်ငံကြီးမှုတင်နေရှိတယ်ဗျာဥပမာဦးကျော်သူတင်လို့ဝီရုကျော်တင်လို့ခေါင်းအဲ့အတင်းလေးမှာတော့မှဘာကြောင့်မတင်နိုင်တော့လို့ပေါ့နော်အဲလူ40 50ဆိုပြိတ်လိုက်တယ်ဆိုတော့အဲ့နှစ်တင်းတဲ့ရင်ရာရာချီမှာဆိုတော့တခြားဟာတွေလည်းဆိုတော်တော်များပါပြီးတော့တယောက်ချင်းမိတကြိုတာမဟုတ်ဘဲနဲ့၃လျောက်တခါမိတကြိုတာမဖြစ
်တရားဝင်စည်ရင်မပေါက်ပြင်မဲ့လေကိုဗစ်ကြောင့်အခုလိုနေစဉ်ရာကနန်းချီတည်ဆုံးမီးတကြိုနေရတဲ့အခြေအနေကိုကြည့်ရင်ကူးစက်သေးဆုံးမှုအရှိန်ကအခုမှအစာပိုင်းမှသာရှိသေးပြီးကိုဗစ်ရဲ့သဘောတဘာဝအတိုင်းရှေ့သတင်းပတ်တွေအတွင်းအခြေအနေတွေပိုဆိုးလာနိုင်ပွဲရှိတယ်လို့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ဝိတ်ကော့ဟိုက်ဆေးရုံဒုတိယဥက္ကဋ္ဌကူးစက်ရောဂါအထူးကူဆရာဝန်ဒေါက်တာဇေယျသက်ကသုံးသပ်ပါတယ
်ကျွန်တော်တင်တာပြောရလို့ရှိရင်တော့ပေါ့လေတို့ရင်အမကဟိုရေချိန်ကတော့တော်တော်လေးတော့တက်နေပြီပေါ့ကွာအခုဖြစ်ခါစားအချိန်လို့ပဲကျွန်တော်တို့ကသတ်မှတ်တယ်ကွယ်ပါလို့လေဆိုတော့ဒီခါမှာနံပါတ်ကနေ့တစဉ်နဲ့အမြတက်နေတာပဲရှိတယ်။တင်းနှုံးတွေကလည်းများလာတယ်။ဟိုလူတွေကလည်းတကယ်လည်းဖြစ်နေတယ်။ဥမာတင်းထဲမှာနေပြီးတော့လည်းကုနေဟာတွေလည်းရှိတယ်ဆိုတော့အဲ့လိုခြုံပြီးတော့ပြောရလို့ရှိရင်တော့သူတို့သေးသေးချာချာမလုပ်လို့ရှိအ ਨੇ ဆုံးနောက်ထပ်၄ဘက်လောက်အထိကိုကျွန်တော်တို့တော်တော်ကြီးကိုတောင်းခံပြီးတော့လုပ်ရလိမ့်မယ
်။အခုတစ်ခေါက်တတိယလိုင်းမှာကိုဗစ်ကူးစက်ပြန့်ပွားမှုပြင်းထန်လာနိုင်တဲ့လက္ခဏာတွေရှိပေမဲ့တောင်ဝန်ရှိသူတွေကြိုတင်ပြင်ဆင်မှုအားနည်းခဲ့တာတွေကအခုလိုရာနဲ့ချီတည်ဆုံးမှုတွေတိုးလာနေရတာဖြစ်တယ်လို့ဒေါက်တာဇီယာသက်ကထောက်ပြပါတယ
်။မြန်မာနိုင်ငံမှာလည်းလွန်ခဲ့တဲ့နှစ်ပတ်လောက်အချိန်အတွင်းမှာအရေးအယောင်တွေရှိနေတယ်။အင်းနီးနားချင်းနိုင်ငံတွေမှာဖြစ်လာပြီ။အဲ့ဒါကြောင့်မလို့ကျွန်တော်တို့မြန်မာနိုင်ငံမှာပထမတစ်ချိန်ဖြစ်တော့ပလန်ဆိုတာရှိထားတယ်။ဒါတွေဖြစ်ရင်ဘာတွေလုပ်မလဲဆိုတဲ့ဟာတွေပလန်တွေရှိတဲ့အခါကျတော့အသေးပြောက်နှုံးကနည်းတယ်။အသေးပြောက်နှုံးနည်းတယ်ဆိုတာယောဂမပြင်းလို့မဟုတ်ဘူးကိုယောဂရတဲ့လူအမောင်းကနဲလို့အသေးပြောက်တော့နဲတာကိုဟိုကျွန်တော်တို့အခုလူရောက်600သေသွားတယ်ဆိုတာမှန်တယ်အများကြီးသုံးချုံသွားတယ်ဒီလူရောက်600ဒီယောဂလက္ခဏာကူးနေတဲ့လူကရန်ကုန်မြို့ထဲမှာကျွန်တော်ပြောရတဲ့အ ਨੇ ဆုံးမရှိလို့ရှင်တန်းနဲ့ချီရှိနေပြီကို
အာနာသိန်းစစ်ကောင်စီကတော့ရုရှားနဲ့တရုတ်နိုင်ငံတွေစီကနေကိုဗစ်ကာကွယ်ဆေးတွေမှာယူထားပြီးမြန်မာပြည်သူတွေကိုထိုးနှံပေးသွားမယ်လို့မကြသေးမီကပြောထားပေမဲ့အဲ့ဒီကာကွယ်ဆေးတွေဟာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကအတည်ပြုထားတာမျိုးတော့မရှိသေးပါဘူးကိုဗစ်ကာကွယ်ဆေးကောင်းတွေထုတ်နေတဲ့အမေရိကန်ပြည်ထောင်စုကလည်းအခြားကမ္ဘာ့နိုင်ငံတွေကိုနှောင်ကြိုးမဲ့ကိုဗစ်ကာကွယ်ဆေးတွေအခမဲ့ပေးဖို့လှူဒန်းသွားမယ်လို့ပြီးခဲ့တဲ့သတင်းပတ်တည်းသမ္မတဂျိုးဘိုင်ဒန်ကပြောကြားထားတာပါဒါဆိုရင်အမေရိကန်ကပေးဝေးမယ်ဆိုတဲ့ကာကွယ်ဆေးကိုမြန်မာနိုင်ငံကရောရဖို့အလားအလာဘလောက်ရှိပါသလဲကိုဗစ်အထူးကူဆရာဝန်ကြီးဒေါက်တာဇီယာသက်ကအခုလိုမြင်ပါတယ
်ဒီလိုမျိုးသူတို့နှောင်ကြိုးမဲ့ဆိုတဲ့စကားလုံးကိုသုံးနေဆိုပေမဲ့လည်းရနိုင်တဲ့အခွင့်အရေးကတော့နည်းမယ်လို့တော့ထင်တာပေါ့နော်ဘာလို့လဲဆိုတော့တခြားနိုင်ငံတွေမှာလည်းဖြစ်နေတဲ့အခါကျတော့သူတို့ဓာတ်တွေကိုပို့ပြီးတော့ဦးစားပေးသွားမယ်လို့တော့ကျွန်တော်ထင်တာပေါ့လေဘာလို့ဆိုရိုးရိုးရမှာတော်တော်လေးဆိုးတယ်လို့ပြောတာပဲနိုင်ငံရေးရတော်တော်ကြီးကိုဒီအပိုင်းကပါဝင်ပတ်သက်မယ်နဲ့တူတယ်ဘာဖြစ်လို့လဲဆိုတော့ဟိုအခုလက်ရှိမြန်မာနိုင်ငံကဘယ်ရဗက်ဆင်းရလဲဒီရုရှားကိုတွားပြီးတော့အကုန်လုံးလုံးနေလို့ရှိရင်ရနိုင်တဲ့အခွင့်အရေးကတော့နည်းမယ်လို့တော့ထင်တာပေါ့နော်
တောက်ကြနေကဝါရှင်တန်ဒီစီမှာပြုလုပ်တဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကိုဗစ်ကူးစက်မှုများနေတဲ့မြန်မာနိုင်ငံကိုအမေရိကန်ရဲ့ကိုဗစ်ကာကွယ်ဆေးတွေပေးပို့ဖို့ရှိမရှိ VOA သတင်းတောက်ကမေးမြန်းခဲ့ရမှာလွန်ခဲ့တဲ့ဇွန်လတုန်းကလက်ထောက်နိုင်ငံသားကြီးဝန်ကြီးဝန်ဒီရှာမန်ထိုင်းနိုင်ငံကိုတွားရောက်ချိန်မှာမြန်မာပြည်သူတွေအတွက်လူသားချင်းစာနာတဲ့အဖွဲ့တွေကတဆင့်ကိုဗစ်ကိစ္စအကူအညီပေးဖို့ဆွေးနွေးခဲ့ပေမဲ့လက်တွေ့မှာကိုဗစ်ကာကွယ်ဆေးတွေပို့တာမျိုးရှိမရှိမသိရသေးကြောင်းမြန်မာကိုဗစ်ကိစ္စအလွန်စိုးရိမ်မှုရှိကြောင်းကိုသာဖြေကြားခဲ့ပါတယ်ခင်ဗျာ